မြန်မာနိုင်ငံတွင်းလက်ရှိဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးရောဂါသံသယရှိသူဖြစ်ဆေးရုံတဲ့ကုသနေရတဲ့လူနာပေါင်း130ကျော်သွားပြီးဖြစ်ပြီးတော့ဒီ H1N1 ပိုးတွေ့ရှိသူ42ဦး H1N1 ကြောင့်သေဆုံးသူကတော့အနည်းဆုံး9ဦးထိရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောဆိုလိုက်ပါတယ်ဒီကနေ့ကျင်းပတဲ့ရာသီတုတ်ကွေး H1N1 ရောဂါဖြစ်ပွားမှုလုပ်ငန်းညှိနှိုင်းအစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကထုတ်ပြန်ပြောဆိုလိုက်တာပါအပြည့်အစုံကိုတော့မဆုမွန်ကစူးစီးတင်ပြပေးပါမယ်ရှင်
ဒီကနေ့ဇူလိုင်လ30ရက်နေ့မနက်ပိုင်းမှာရာသီတုတ်ကွေးရောဂါ H1N1 virus ရောဂါပိုးဖြစ်ပွားနေတဲ့အခြေအနေပြည်သူတွေအကြားကြိုတင်ကာကွယ်ရေးနဲ့စောင့်ရရှောင်ရအချက်တွေနဲ့ပတ်သက်လို့ကြိုတင်ကာကွယ်ရေးနဲ့ထိန်းချုပ်ရေးညှိနှိုင်းအစည်းအဝေးကိုရန်ကုန်မြို့ကပြည်သူ့ကျန်းမာရေးတပ်ကတော်မှအစည်းအဝေးကျင်းပခဲ့ပြီးဒီအစည်းအဝေးပြီးမှပဲသတင်းစာရှင်းလင်းပွဲတရက်ပြုလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ21ရက်နေ့ကနေစလို့ဇူလိုင်လ29ရက်နေ့အထိတနင်္ဂနွေလုံးအတိုင်းအတာနဲ့ H1N1 ရာသီတုတ်ကွေးရောဂါတန်လျာရှိသူအဖြစ်စေယုံတက်ရောက်ကုသနေသူပေါင်းက138ဦးရှိပြီး H1N1 ပိုးတွေ့ရှိတဲ့လူနာပေါင်းက42ဦးအထိရှိနေပါတယ်ဒီ H1N1 ရောဂါပိုးကြောင့်သေဆုံးသူလူနာပေါင်းကဇူလိုင်လ29ရက်နေ့အထိ9ဦးရှိသွားပြီဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်ဒီကိုရကတန်ရောက်လူနာပေါင်း138ဦးပိုးတွေ့ရ42ဦးသေဆုံးသူ9ဦးပေါ့
လက်တလောရန်ကုန်စေယုံကြီးအထူးကြက်မတ်ဆောင်မှာစေကုသပေးနေတာနောက်ဝေဘာကြီးအထူးကုစေယုံကြီးမှာ H1N1 တုတ်ကွေးရောဂါတန်လျာရှိသူတွေနဲ့ကူးစက်ခံရသူတွေကိုစေကုသပေးနေတဲ့အခြေအနေနောက်တကယ်လို့များနိုင်ငံသားတွေကိုကူးစက်ခဲ့မယ်ဆိုရင်ဘလို့ကုသဖို့စီစဉ်ထားတယ်ဆိုတာကိုတော့ပြည်သူ့ကျန်းမာရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတာထွန်းကျော်ကရှင်းပြပါတယ
်ခါရန်ကုန်ပြည်သူ့စေယုံကြီးရဲ့အထူးကြက်မတ်ကုသဆောင်မှာလိုအပ်တဲ့ကတိအညီအတွက်လုပ်ငန်းမရှိပါဘူးဒါကြောင့်မလို့တချက်ဆရာတို့ဝိပိုင်းမှာအထူးကျမကုသဆောင်ကိုဆရာတို့ H1N1 ပိုးတွေ့တာများလို့ဝိပိုင်းကြီးမှာတောင်းရှိကုသဖို့လည်းဆရာတို့စီစဉ်ခဲ့တာဖြစ်ပါတယ်
နောက်ဒီယောဂပိုးဟာပြည်သူအများစိုးရင်ထိတ်လန့်နေသလိုအရန်စိုးရတဲ့ကူးစက်ယောဂမဟုတ်ဘူးဆိုတာကိုလည်းသတင်းစကားပါလို့တယ်လို့ဒေါက်တာတာထွန်းကျော်ကပြောပါတယ
်ဒီဘလောက်အန္တရာယ်များတဲ့ပိုးတွေ့တဲ့လူသားတွေကိုတိုင်ကျွယ်ကုသနေတော့ကျန်းမာရေးဝန်ထမ်းများမှာနော်ဆရာတို့ပြောပါတော့ကူးစက်တာတဲ့အခြေအနေလက်ရှိနေမှာဆရာတို့လုံးဝမပြရသေးပါဘူးဒါဆိုရင်နော်လူမှုအနေနဲ့ပို့ပြီးတော့လုံခြုံစိတ်ချရဲဆိုတဲ့ information လေးဆရာပေးလိုက်တယ်
နောက်အထူးသဖြင့်လူထူထပ်တဲ့နေရာတွေနဲ့လူမြင်ကွင်းတွေမှာနှာခေါင်းစည်းကာကွယ်ပစ္စည်းတွေကိုတပ်ဆင်နေကြတာနဲ့ပတ်သက်လို့လည်းပြည်သူအများအခုလိုကျန်းမာရေးအသိပညာတိုးလာတာကြိုးစိုးသလိုစနစ်တကျတပ်ဆင်ကြဖို့လည်းလိုတယ်ဆိုတာကိုလည်းသမားတော်ကြီးဒေါက်တာဝင်းနိုင်ကအကြံပြုပါတယ
်။ဒါမဟုတ်ဘဲနဲ့လူကောင်းနေကိုယ်တိုင်ကလမ်းထဲမှာရထဲရထဲသွားရင်းနဲ့ကိုတက်နေတဲ့အခြေအနေကြောင့်တက်ရမယ်ဆိုတဲ့အသည့်တက်ရင်မရှိတော့ဘူးဆိုတဲ့ခံယူချက်အဲ့ဒါတော့ဆရာတို့ကအပြုသဘောဆောင်နေဒီဥစ္စာတော့ဆရာတို့ကကြိုက်ဒါပေမဲ့တက်တဲ့အခါမှာတကယ်ထိထိမိမိရှိရလားတကယ်အလုံးဝင်သလားမတ်တီကအမျိုးမျိုးရှိနှာခေါင်းနဲ့ပါးစပ်ကိုအုပ်တာကူးကြည့်လိုက်လို့ရှိရင်ဖြစ်နေတဲ့အချက်ကလေပြင်းမှလာချိန်ထားတယ်တချို့အိတ်ထဲခေါက်ထည့်ထားတယ်တချို့တော့ထိုးလိုက်တက်လိုက်လို့နေတယ်ဆိုတော့ဒီအချက်ကတော့လုံးဝမားနေနော်တက်ပြီးခင်းဆိုရင်နှာခေါင်းနဲ့ပါးစပ်ကိုလုံခြုံအောင်တက်ရဒါတိအချက်နှိချက်ကဘယ်မျိုးစားကိုတက်မှာ
ကျန်းမာရေးဝန်ကြီးဌာနနဲ့အတူတိုင်းငံလုံးတိုင်းတာနဲ့ဝန်ကြီးဌာနတွေအားလုံးကပူးပေါင်းပြီးတော့ H1N1 တုတ်ကွေးရောဂါကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေလှုပ်ဆောင်နေကြတာပါဒီထဲမှာမှလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဘက်ကအထူးသဖြင့်ရေဘေးကူညီကယ်ဆယ်ရေးစခန်းတွေနဲ့လူနေထူထပ်တဲ့နေရာတွေမှာ H1N1 တုတ်ကွေးရောဂါပညာပေးလုပ်ငန်းတွေနဲ့ကျန်းမာရေးအထောက်အကူပစ္စည်းတွေကိုကူညီထောက်ပံ့ပေးနေတယ်လို့လူကယ်ပြန်ဝန်ကြီးဌာနရဲ့လက်ထောက်ညွှန်ကြားရေးမှူးဦးရဲမျိုးဝင်းက VOA ကိုပြောပါတယ
်လူအုပ်စုလိုက်နေတဲ့အခုလိုဒီတင်ပြည်သူတွေအစုဝင်နေနေရှိမှာလေ
ဟို
ဆိုလိုတာတစုံတစ်ယောက်ကဖြားမယ်ဒါမှမဟုတ်ရင်လည်းချောင်းဆိုးတာမျိုးရှိမယ်ဆိုရင်တော့ဒီရိုးရိုးခွက်ဆိတ်ကံတော့ဒီကျွန်တော်တို့နှာခေါင်းဆီးပေါ့နော်ကျွန်တော်တို့ကသေးခဲ့တယ်သေခဲ့တာဆိုလိုတာသူ့ရှာနေတည်းများရှိလို့လောလောဆယ်မပြတ်နိုင်အောင်ပေါ့နော
်အ
ဲ့ဒါတုံးဖို့ပြီးလို့ရှိရင်အဓိကတော့လက်ဆီးဖို့ပေါ့ခဏခဏဒီတန့်ချင်ရေလက်တန့်ချင်ရေပေါ့လက်ကိုဆင်းနေခဏခဏဆေးပေးဖို့လူမှုကဏ္ဍဦးစီးဌာနလည်းတနင်္ဂနွေတိုင်းလာတဲ့မူကြီးကျောင်းလေးပါတယ်မှာလည်းပညာပေးတွေလုပ်နေတယ်ခင်ဗျာ
ရာသီတုတ်ကွေးရောဂါနဲ့ပတ်သက်ပြီးတော့ virus ဖြစ်နေတဲ့အခြေအနေပြီးသူအများအကြာကြိုတင်ကာကွယ်ရေးနဲ့ဆောင်ရံဆောင်ရံအချက်တွေနဲ့ပတ်သက်လို့အစည်းအဝေးတွေကိုသက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနဝန်ကြီးအပါအဝင်တာဝန်ရှိသူတွေဆရာဝန်ကြီးတွေဆေးပညာရှင်တွေနဲ့ပြည်သူ့ကျန်းမာရေးကျွမ်းကျင်မှုဆိုင်ရာအကြံပေးသမားတော်တွေစုဝေးပြီးတော့ဆွေးနွေးနေကြတာလည်းဖြစ်ပါတယ်ရှင်